တ်ရေးရပြီးတဲ့နောက်မြန်မာနိုင်ငံဟာတိုင်းပြည်တိုးတက်ကြီးပွားအောင်အရှင်ယူရမယ့်အချိန်မှာစစ်အာဏာရှင်လက်အောက်ကျရောက်ခဲ့ရပါတယ်။ကမ္ဘာကြီးနဲ့အဆက်အသွယ်ပြတ်ခဲ့တာဆယ်စုနှစ်တွေချီကြာလာပြီးမှစက္ကန့်နဲ့အမျှပြောင်းလဲနေတဲ့ကမ္ဘာကြီးကိုအမိလိုက်ဖို့ကိုယ်နိုင်ငံသားတွေကိုပိတ်ဆို့ထားတာတွေကိုလည်းဖွင့်ပေးအနောက်နိုင်ငံတွေကပိတ်ဆို့ထားတာတွေကိုလည်းပွင့်အောင်ကြိုးစားရင်း27ရာစုမှာမြန်မာနိုင်ငံအပြောင်းလဲတွေစတင်လာပါတယ်ကမ္ဘာနဲ့နှစ်ပေါင်းများစွာအဆက်အသွယ်ပြတ်လာရာကရုတ်တရက်ဖွင့်လိုက်တဲ့အခါတဘာဝပတ်ဝန်းကျင်ထိခိုက်မဲ့အရေးကိစ္စတွေထက်သွင်းမစင်စားဘဲပြည်ပရင်းနှီးမြှုပ်နှံမှုတွေကိုလောစကြီးဖိတ်ခေါ်သလိုဖြစ်သွားပါတယ်။ဒီအတွက်စံစရာရှိလူလူကစံစားရမှာမဟုတ်ဘဲခံစရာရှိရင်လူလူပဲခံရမယ့်အခြေအနေတွေကြုံတွေ့လာနိုင်တယ်လို့သုံးသပ်နေကြပါတယ်။တကယ်တော့မြန်မာနိုင်ငံဟာအနောက်နိုင်ငံတွေနဲ့ရင်းမောင်းတန်းနိုင်မှုနည်းနည်းသာသာအင်းကြီးနိုင်ငံတွေနောက်အကြံကြီးကြံခဲ့တဲ့နိုင်ငံလဲဖြစ်ပါတယ်။ဥပမာကမ္ဘာမှာအင်တာနက်အွန်လိုင်းကိုအကြည့်များတာမို့ဒိဋ္ဌိကျဲသတင်းစာကြီးတွေကလွဲလို့တော်ယုံတန်ယုံသတင်းစာတွေပိတ်ပစ်လိုက်ရချိန်မှာမြန်မာနိုင်ငံမှာဆယ်စုနှစ်တည်းချီပြီးအစိုးရသတင်းစာတွေပဲထုတ်ဝေနေရကပုဂ္ဂလိကသတင်းစာတွေကိုထုတ်ဝေခွင့်ပေးလိုက်တာမျိုးပါ။ကြောင်မီသွေးသုံးဓာပိဆက်ယုံဆိုရင်လဲကမ္ဘာမှာတပြေးပြေးလျှော့ချပြီးလုံးဝရက်ဆိုင်လိုက်ဖို့ BRI ချမှတ်ဆောင်ရွက်နေချိန်မှာမြန်မာနိုင်ငံမှာကြောင်မီသွေးသုံးဓာပိဆက်ယုံတွေတတိကြီးတည်ဆောက်မဲ့စီမံကိန်းတွေချမှတ်ပါတယ်။ကြောင်မီသွေးသုံးဓာပိဆက်ယုံတွေကြောင့်မိခိုးတွေတလူလူနဲ့ညမလေးတို့ညညာမှာတဘာဝပတ်ဝန်းကျင်ယုံရင်းမှာလူလူကျန်းမာရေးထိခိုက်မှာစားတဲ့ဆိုးကျိုးတွေကိုမျက်စိပိတ်နားပိတ်မဟုတ်တော့တဲ့လူတို့ကသိနာလဲပြီးပါးစပ်လဲပိတ်မနေနိုင်တော့ပဲရဟန်းရှင်လူတွေဆန္ဒတွေပြနေကြတာပါမွန်ပြည်နယ်ရေးမြို့နယ်အန်တင်ကျွေးရမှာဆိုးရနယ်ထိုင်းအခြေစိုက်တိုယိုထိုင်းကုမ္ပဏီတို့အကောင့်ထဲပေါ်နေတဲ့ကြောင်မီသွေးသုံးဓာပိဆက်ယုံကိုလက်မခံနိုင်တဲ့ဆရာတော်တပါမိန်တာကတော့
အခုလက်ရှိမှာလွှဲရသည်ဖြစ်ဖြစ်မွေးရသည်ဖြစ်ဖြစ်စောင်းရသည်ဖြစ်ဖြစ်ဘယ်ချိန်ဘယ်ကန်းလာတော့တော့အစမ်းစားတယ်အမျက်ရှိနေတယ်အဲ့ချန်နယ်မှာလည်းရှိတယ်ကိုလဲမှာလည်းရှိတယ်ပင်လေတမွေရံမှလည်းရှိတယ်အဲ့ဒါအမြဲတမ်းထွက်ရှိနေတယ်အမြဲတမ်းထွက်ရှိနေပြီးတော့ဒီကြောင့်မိတွဲ့နဲ့ဖြစ်လာမယ်ဆိုလို့ရှိရင်နံပါတ်၁ကလည်းရေအလိုလို၆လာမယ်အဲ့ဒါသိချာမှာပဲရေ၆လာမယ်ဆိုလို့ရှိရင်တစ်ပင်နဲ့အတီးနဲ့မတီးနိုင်တော့ဘူးပန်းနဲ့မပွင့်လာနိုင်တော့ဘူးဆရာတော်ဆန္ဒလေးလောဘတဘောမတူဘူ
းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်နေတဲ့ဒေါ်ထီတီကြီးဟာရေမြို့မှာမွေးဖားသူမှုဒီစီမံကိန်းကိုသိနေပါတယ်သူဟာမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံမှုစီစဉ်နေတဲ့ကယ်လီဖိုးနီးယားပြည်နယ်ကလုပ်ငန်းရှင်တွေနဲ့လည်းအကျွမ်းတဝင်ရှိတာမို့ပြည်ရင်းကလှုပ်ထုံးလုံနည်းတွေကိုသိနေသူလည်းဖြစ်ပါတယ်လူမှုကိုချမပြတဲ့ MOU နားလည်မှုစာကျွန်းလော်ရီအကြောင်းကိုသူက
အမှန်ပြောရလို့ရှိရင်နံပါတ်1ကတော့မသိတာပဲနံပါတ်2ကတော့ဟိုလှုပ်ပိုင်ခွင့်ရတဲ့လူတွေကပတ်စံနောက်လိုက်တာပဲပေါ့နော်အာနာရှိတဲ့လူကသူပွဲကားရဖို့ပဲသူကြည့်နေတာဒီ MOU ဆိုင်းထိုးလို့ရှိရင်ဒေါ်လာ3 million ဆိုတော့ဒီတိုယိုထိုင်းတို့ဘာလို့ MOU လဲထားလဲဆိုရင်ဒါသူတို့ပေးထားပြီးသားတွေဟာဒီဟာတွေမသိဘူးလားဆိုတော့ MOU ထိုးရင်ပတ်စံရတယ်ဆိုတော့ MOU ထိုးနေကြတာပေါ့
ဒေါ်ထီထီကြီးကမြန်မာနိုင်ငံအလက်ပတ်ပြန်ရင်သူ့မွေးရမြေရေးမြုံနယ်မှာလူမှုအကျိုးမပြုတဲ့ကြောင်မီသွေးသုံးဓာပိဆက်ယုံစီမံကိန်းရှိနေတာကိုလက်မခံနိုင်မဲဒီဆက်ယုံအကြောင်းသူ့တည်တနာလုပ်ပါတယ
်တိုယိုထိုင်းကုမ္ပဏီဆိုတာကသူ့ရဲ့မိခင်ကဆိုတာအီတလီယန်ကတိုယိုဆိုတာကအဲ့ဂျပန်ကဟိုအင်ဂျင်နီယာတွေရဲ့နည်းပညာပါတာပေါ့နော်ဒီထိုင်းကသူ့နိုင်ငံမှာမတည်ဘဲနဲ့ကိုယ့်နိုင်ငံမှာဘာလို့လာတည်လဲဆိုတာစဉ်းစားဖို့ကောင်းနေတယ်ဒီလောက်ဈေးပေါ်ပေါ်များများနဲ့ဒီလိုပြဿနာအားထုတ်နိုင်နေဆိုလို့ရှိရင်တိုးတက်တဲ့နိုင်ငံတွေကအကြမ်းမီးသေးဆက်ယုံတွေပိတ်နေပြီးတော့ဘာဖြစ်လို့လုပ်နေရလဲဒါစဉ်းစားဖို့ကောင်းတဲ့အချက်တွေပေါ့နော်အိန္ဒိယမှာလည်းဒီကြမ်းမီးသေးဆက်ယုံကြောင့် pollution တွေများပြီးတော့လူတွေဒုက္ခရောက်နေလို့သူတို့စီမှာလည်းဆန္ဒတွေပြရနေပြဿနာတွေတက်နေတာပဲဒီရုပ်ပြည်မှာလည်းဒီတိုင်းပဲသူတို့ပိတ်ဖို့ကြိုးစားနေရတယ်ကိုယ်နိုင်ငံကဘာဖြစ်လို့သူများမှားပြီးသားအမှားကိုထပ်မှားမှာလဲသူများတွေကကဘာကြီးပုံတွေတဲ့ဟာကိုရည်ရွယ်ချက်ထားပြီးလုပ်နေတဲ့အချိန်မှာကိုကဒီကနေပြန်ပြီးတော့ကဘာကြီးပုံမဲ့ဟာတွေကိုထပ်လုပ်နေတယ်ဆိုတော့ကဘာကြီးနဲ့ကိုဆန့်ကျင်နေတယ်ရခိုင်ကြီးဖြစ်တော့မှာပဲအဲ့ဒါတော့လူတွေပို့ပြီးတော့ကြမ်းမာဖို့အသက်ရှည်ဖို့အစိုးရတွေကစဉ်းစားနေကြတာပေါ့နော်ကြမ်းမာရေးကိုထိခိုက်မဲ့ဟာတွေကိုဘာဖြစ်လို့စဉ်းစားမှာလဲ
တိုယိုထိုင်းကုမ္ပဏီကိုထိုက်ပတ်မွေသား20မှတီးပြီး1985ခုနှစ်ကစတင်ထူထောင်ပါတယ်တဝဲအထူးစီးပွားရေးဆက်မှုဇုံစီမံကိန်းအကောင့်ထဲပေါ်တဲ့အီတလီယန်ထိုင်းကုမ္ပဏီနဲ့တိုယိုအင်ဂျင်နီယာကော်ပိုရေးရှင်းတို့ဖက်ဆက်ထူထောင်ထားတာပါကမ္ဘာမှာ clean energy လို့ပြောတဲ့သတ်စင်နဲ့စွမ်းရင်သုံးဖို့နည်းမျိုးစုံနဲ့ကြံစည်နေချိန်မှာစစ်အုပ်ချုပ်ရေးအောက်ခေတ်နောက်ကျခဲ့ရတဲ့မြန်မာနိုင်ငံဟာ ခင်မီနိပညာတွေသုံးပါမယ်လို့ဘလောက်ပြောပြောကဘာမှာခင်မရှိတော့တဲ့ကြောင်မီသွေးသုံးဓာပေးဆက်ယုံတွေကြောင့်မိโกမဲတွေတလိလိတက်နေတဲ့ကောက်ကင်အောက်ကနာမကျန်းတဲ့နိုင်ငံဖြစ်မှာဆိုရင်နေရတယ်လို့လိလာသူကြီးကပြောနေပါတယ်ရှင်